ထိုင်းနိုင်ငံဘန်ကောက်မြို့ပေါ်မှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်သားတွေကြားအသေးပြောက်များခဲ့တဲ့9ရက်ကြာလမ်းပေါ်ကဆန္ဒပြမှုတွေဆုံးသက်စေဖို့အတွက်ရှက်နေဝင့်ဆန္ဒပြသူတွေရဲ့ခေါင်းဆောင်ကငင်းချမ်းရေးကမ်းလှမ်းချက်တစ်ခုကိုတင်ပြခဲ့တယ်လို့ထိုင်းစိုးရရဲ့ညှိနှိုင်းရေးမှူးခော့ဆပ်ဆပါဝါစုကပြောပါတယ်ရှက်နေတွေရဲ့ကိုယ်စားလှယ်နာတဝတ်ဆိုင်ကူဝါကထိုင်းစိုးရညှိနှိုင်းရေးမှူးကိုတနင်္လာနေ့မှာလက်ကင်ဖုန်းနဲ့ဆက်သွဲပြီးငင်းချမ်းရေးကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်တကယ်လို့လက်နက်ကင်ဆန္ဒပြသမားတွေသူတို့စခန်းချရာဘန်ကောက်မြို့လဲစီးပွားရေးချက်ကြကြတဲ့နေရာကိုပြန်ပြီးသွားမယ်ဆိုရင်ထိုင်းစစ်တပ်ကတနက်နဲ့ပစ်ခတ်မှုကိုရပ်ဆိုင်မယ်လို့ရှက်နေရဲ့ခေါင်းဆောင်ကညှိနှိုင်းရေးမှူးကပြောခဲ့တယ်လို့ဆိုပါတယ်ရှက်နေဝက်ဆန္ဒပြသူတွေထဲကလက်နက်ကင်ဆွဲထားတဲ့သူတွေဟာကြာသပတေးနေ့ကစပြီးငကိုစခန်းချနေတဲ့နေရာကနေပတ်ဝန်းကျင်လမ်းတွေပေါ်မှာပါဖြန့်ကျက်ပြီးတိုက်ခိုက်ခဲ့တာမို့ထိုင်းစစ်တပ်ကလိုင်းလံပြစ်ခတ်ခဲ့ပါတယ်ဒီကြမ်းဖက်မှုကြောင့်ရှက်နေဝက်ဆန္ဒပြသူတွေနဲ့အတူထုတ်ရှားခဲ့တဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးခတ်တရပါဝင်38ဦးသေဆုံးပြီး232ဦးဒဏ်ရာရခဲ့ပါတယ်